KNU KM မြို့သားအစည်းအရုံးပါဝင်ထိုင်းနေဆက်ဒေသကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြင်းချင်ရယူဖို့ကူညီဆောင်ရွက်ပေးပါလို့ထိုင်းနိုင်ငံသားရေးဝန်ကြီးကမြန်မာဘက်ကပြောဆိုခဲ့တယ်ဆိုပေမဲ့ KNU ပြက်စီကိုတော့ထိုင်းအစိုးရဘက်ကလက်တွေ့တစုံတရာချီးကပ်ပြောဆိုလာခြင်းမရှိသေးပါဘူး KNU နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေလည်းနေ့စဉ်နေ့ပါဆက်လက်ဖြစ်ပွားနေစေမို့ထိခိုက်သေးခြင်းမှုတွေရှိနေစေဖြစ်ပါတယ်ဒီအကြောင်းတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံမဲဆောက်မြို့မှာရှိနေတဲ့ KNU KN မျိုးသား CEO ဒုတိယဥက္ကဋ္ဌဒေးဗစ်တာကဘောကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။အခုလောလောဆယ်ကျွန်တော်တို့ကြားနေရတာကဒီမကြသေးခင်ကပဲပေါ့နော်ဟို March 29 28နောက်ပိုင်းနေမှာ KNU တပ်ဖွဲ့တွေနဲ့အခုမြန်မာစစ်အစိုးရတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေထပ်ပြီးဖြစ်ခဲ့လို့ကြားပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဒီတိုက်ပွဲတွေကဘယ်မှာဖြစ်တာလဲဘယ်လောက်ထိကြီးကျယ်လဲဆိုတာဆရာနည်းနည်းလေးပြောပြနိုင်မှာခင်ဗျာ။
ဖြစ်လာတော့ဟိုနေ့စဉ်လုံးလုံးဖြစ်နေတဲ့တပ်ပွဲလေးတွေပါပဲဥပမာပိတ်တော်ဝယ်မှာဖြစ်တယ်အဲဒီမှာရန်သူဘက်က၄ယောက်ကြားတယ်၈ယောက်တန်ရန်ရတယ်ညောင်လေးပင်ဘက်မှာကျွန်တော်တပ်မ3ခေါ်တယ်ခုနပိတ်တော်ဝယ်ကတပ်မ4ခေါ်တယ
်ဟုတ်ကဲ့ခင်ဗျ
အဲဒီခုနတပ်မ3ဘက်မှာဆိုရင်ဟိုတော်တော်ရန်သူ7ယောက်ကြားတယ်အဲလိုပေါ့အဲ့လိုမျိုးလေးတွေရှိပါတယ်
ဟုတ်ကဲ့
ဒါလေးတွေကတိုက်ပွဲလေးတွေပါပဲ
ဟုတ်ကဲ့ဒီလိုတိုက်ပွဲတွေမှာဟိုဆရာတို့ဘက်ကခေါ်တဲ့အခေါ်ပေါ့နော်ဟိုရန်သူဘက်က17ယောက်လောက်ကြားတယ်ဆိုတဲ့တိုက်ပွဲမျိုးဟာတိုက်ပွဲလေးလို့ခေါ်ရလောက်တဲ့အသေးစားလားဒါမှမဟုတ်လို့ရှိရင်လည်းဒီတိုက်ပွဲကြီးလို့ပြောလို့မရနိုင်ဘူးလားဒီလောက်အထိအကြဆုံးနေရှိနေရဆိုရင
်အဲတိုက်ပွဲနည်းနည်းကြီးတာပါလေတိုက်ပွဲကြီးဆိုတာကဥမာရန်သူ100လောက်ပြည်တယ်150လောက်ပြည်တယ်အဲ့လိုဟာမျိုးတိုက်ပွဲကြီးတရားတိုက်ပွဲလာလို့ခေါ်မှာ
ဟုတ်ကဲ့
အဲ့လိုပဲရှိပါလေအဲ့
တော့ဒါတွေက
နေ့စဉ်ဖြစ်နေတာနေ့စဉ်ဖြစ်နေတာဥမာ9ဘွယ်10ဘွယ်အဲ့လိုဖြစ်နေတာဟုတ
်ဟုတ်ကဲ့
ကျွန်တော်တပ်မခွန်ခုနှစ်ခုရှိတဲ့အထက်မှာအတိကဟလာ6ခုမှာအဲ့လိုအများအားနေ့စဉ်လို့ဖြစ်နေ
အဲ့ဒါတွေကဒီ KNU ဘက်ကနေပြီးတော့တွားရောက်ပြီးတော့ခြုံခိုတိုက်ခိုက်မှုတွေလားတွားရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေလားဒါမှမဟုတ်လို့ရှိရင်ဘယ်လိုအကြောင်းကြောင့်ဒီခုလိုရင်ဆိုင်တိုက်ပွဲတွေဖြစ်နေရလဲခင်ဗျ
ชงโกไตเปียเลยอุมาสคานาตั้วซ่องเลยสรอกนาผะเบกะสคานเนี่ยอันตรายสรอกสคานเลเลยวะเลยสคานเลตั้วซ่องเลยสรอกกินถั่วอ่ะหรอกกินก็ไม่ถั่วไม่เนี่ยแต่อเมยอ่ะกินอ่ะถั่วอ่ะแล้วคราวจ้ะไอ้มาสรอกไตเปียเลเลยผิดอ่ะวะเลยจนเราก็ပြောท่าว่าโหอ่ะป่ะไอ้นี่สคานเนี่ยมานี่ๆกินไม่ถั่วเนี่ยအရင်ကဂျန်နမန်အဂရိမန့်အရာပေါ့လေအပြင်ထွက်တိုက်ပွဲဖြစ်တာလေအပြင်ထွက်ရဲ့အဲ့ဒီစခန်းပပလည်းမှာမိုင်းမြုပ်ထားတာဟုတ်အဲ့တော့မိုင်းနေနေမနေဟဲ့လားစလိုက်ပါတီအဲ့လိုပေါ့လေ
ဆရာစောစောကပြောသလိုဂျန်နမန်အဂရိမန့်ပေါ့နော်ဒီနှုတ်ကလေးနဲ့သဘောတူညီထားတဲ့အပြည့်အခက်ရဲစဲရေးကဘယ်ချင်းကကြိုးပေါက်သွားရလဲခင်ဗျာဒီသဘောတူညီချက်အရာဆိုလို့ရှိရင်ဒီသဘောတူညီချက်ကိုထိန်းထားနိုင်လို့ရှိရင်ရေရှည်မှာနောက်ပိုင်းငိမ့်ငိမ့်ဘက်ကိုဦးတည်မသွားနိုင်ဘူးလ
ားမသွားဘူးဘာလို့လဲဆိုတော့သူက military campaign ခေါ်တယ်သုံးနှစ် campaign မှာ2006ခု February ကစတယ်နောက်ပြီးဒီနှစ် January လောက်ကောင်မှာအဲ့ဒါပြီးသွားတယ်ဒါဖားကရကျင်ညာတာပဲကျွန်တော်တို့ဟိုရှေ့ထွက်နေတဲ့ခရိုင်မောက်ဗျာတောင်ငူရောင်လေးပင်နောက်ပြီးတော့တထုံအဲ့အရာတွေကရှစ်ထွက်နေတဲ့ဟာတွေကိုသူတို့ကအပြတ်ချိန်မုံမယ်ဆိုပြီးတော့သူတို့ကပြင်ညာပြီးတော့တိုက်တာပဲတိုက်ဆုံးနေတော့ဗျာအဲ့ဒီတိုက်တဲ့ချိန်ကကျွန်တော်တို့ကဂျန်နမန်အကင်းကဆက်ထိန်ထားတာဆက်ထိန်ထားတာဒီလွန်ခဲ့တဲ့အောက်တိုဘာကမှဟိုကျွန်တော်တို့ဒီကိုစလဲတွေကဖျက်ခိုင်းတယ်မထူးဘူးဓာကြီးကကျွန်တော်တို့ဟိုမှာအချင်းချင်းနားလည်မှမှုတွေဖြစ်ကုန်တယ်ဟုတ်လားအဲရန်သူနဲ့ဆက်သွယ်တဲ့လူကလိုက်ဆက်သွယ်နေတယ်အဲကျွန်တဲ့လူတွေကတိုက်နေရတယ်အလင်းငိုက်ခါရပေါ့အဲ့တော့ဒီကွန်ကရစ်မှာကျွန်တော်တို့ဖျက်ပလိုက်တယ်ဟု
တ်ကဲ
့အဲဒါကြီးကမထူးဟုတ်လားကိုယ်ကကနားလည်မှမှုတွေဖြစ်တယ်ဆိုပြီးတော့ဖျက်ပလိုက်တာ
ဟုတ်ကဲ့ဒီမကြသေးခင်ကပဲထိုင်းနိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုသွားတဲ့အခါကျတော့မြန်မာဝန်ကြီးချုပ်ဘက်ကနေပြီးတော့ဒီအထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ့နော် KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေ ਨੇ အပြည့်အခက်ဆက်ဆဲရေးငြိမ်းချမ်းရေးရဖို့အတွက်ဒ ဒီထိုင်းနိုင်ငံကနေပြီးတော့ကူညီဆောင်ရွက်ပေးပါဆိုပြီးပန်ကြားလိုက်တယ်ဆိုတဲ့သတင်းနဲ့ကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဒါဆိုလို့ရှိရင်မြန်မာစစ်အစိုးရဘက်ကဒီလို KNU နဲ့တိုင်းရင်းသားအလဲနဲ့ကင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးလုပ်လို့တဲ့ဆန္ဒမရှိဘူးလို့ဟိုပြောတာအဲ့လိုပြောလိုက်တယ်တကယ်တမ်းငြိမ်းချမ်းရေးလုပ်ဖို့ဆန္ဒမရှိဘူးလို့ဆရာတို့အနေနဲ့ယူဆထားလို့လားခင်ဗျအခုလိုတိုက်ပွဲတွေဆက်ဖြစ်နေတာ
အဲ့ပေါ့ဟိုတိုက်ပွဲကတော့ဒါကတော့ရှိတယ်မရှိဘူးဆိုတာစကားပြောကြည့်ပါပဲသိရမယ်ဘာလဲဆိုတော့ policy ကပြောင်းနိုင်တယ်လေငြိမ်းချမ်းရေးလုပ်တယ်ဆိုတာကဒါလုပ်ငန်းစဉ်ကြီးတစ်ခုပေါ့လေကျွန်တော်တိုက်ပွဲကတကွာဖြစ်ရင်လည်းပြောကြတာပဲပြောရတာပဲဥပမာဗီယက်နမ်နော်စစ်တုံးကကျွန်တော်တို့ဒီအမေရိကန်နဲ့တရုတ်နဲ့ဗီယက်နမ်နဲ့ကတွေ့နေတာပဲအဲတက်ပွဲကတိုက်နေတာပဲအဲ့လိုတစ်နှစ်လုံးပေါ့လေအဲ့လိုသွားနေဘာလို့လဲဆိုတော့ဒီလမ်းကရှာတာပေါ့လေအဲနှစ်ဖက်စလုံးက
အဲ့တော့ဟိုထိုင်းနိုင်ငံအစိုးရအနေနဲ့ရောဒီလိုပန်ကြားပချက်ပေါ်ကိုမူတည်ပြီးတော့တစုံတရာအစပြိုးပြီးတော့ KNU ဘက်ကိုငြိမ်းချမ်းရေးအတွက်အပြစ်ခတ်ရစေးရေးအတွက်တစုံတရာတိုက်တွန်းလာတာဆောင်ရွက်လာတာမရှိသေးဘူးလားခင်ဗျ။အ
ဲအခုတည်းဟိုကျွန်တော်တို့ကဒီသတင်းစာတွေရပဲကြားနေရတယ်။ဟိုနဖူးတွေတူတူပါလေဆက်သွယ်လာတိုက်ရိုက်ဆက်သွယ်လာတာမရှိဘူ
း။အဲနောက်ပိုင်းမှာဆက်သွယ်လာလိမ့်မယ်လို့ရောဆရာအနေနဲ့ယူဆလားခင်ဗျ။
ဟုတ်ကဲ့
ဆက်သွယ်လာနိုင်ပါ့မယ်။ဟုတ်ကဲ့ဒါဆိုလို့ရှိရင်ကျွန်တော်နောက်တစ်ခုမေးချင်တာကမကြသေးခင်ကပဲထွက်တဲ့သတင်းတွေအရာပေါ့နော်။အဲဒီ KNU လက်နက်ကိုင်တပ်ဖွဲ့ဝင်တွေနောက်ပြီး KNU လက်နက်ကိုင်တပ်ဖွဲ့နဲ့ဟိုဆက်ဆက်တဲ့သူတွေကိုထိုင်းနိုင်ငံနယ်မြေထဲမှာနေထိုင်ခုံလုံးွင့်မပေးဘဲနဲ့မြန်မာပြည်ဘက်ကိုပြန်ပြီးတော့မောက်ထုတ်မယ်ဆိုတဲ့သတင်းပေါ့နော်။အဲ့ဒါမျိုးကလည်းထိုင်းဘက်ကနေပြီးတော့ဟိုသတင်းတွေထွက်လာတာရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရောအခုလက်ရှိအခြေအနေကဘယ်လိုရှိလဲခင်ဗျာ။
လက်ရှိအချိန်တွေကကျွန်တော်တို့ကကိုယ့်ဘက်ကိုနေကြတာပဲအဲကျွန်တော်သွားတယ်လာတယ်ဆိုတာဒီမှာကြမ်းမှန်ရေးနောက်ပြီးတော့ဒီလူမှုရေးကိစ္စတွေပေါ့လေလူမှုရေးဆိုတာဟိုလက်ရှိဒီကိစ္စလေးပါလေပေါ့ဟိုအဲ့လို humanitarian ကိစ္စပေါ့လေဒီကိစ္စဆိုတာအဲအဲ့ဒါလေးတွေတော့သွားလာတာတော့ရှိတယ်လေ
ဒါပေမဲ့အဲ့လိုသွားလာတာလောက်ကအစာခွင့်ပြုချက်မပေးဘဲနဲ့ထိုင်းနိုင်ငံဘက်ကနေပြီးတော့ဒါပိတ်ဆို့လာတယ်ဆိုလို့ရှိရင်ရော KNU နေနဲ့ဘယ်လိုဆက်ပြီးရပ်တည်မလဲခင်ဗျာ
KNU ကဆက်တည်လို့ရပါတယ်ကျွန်တော်260ကျွန်တော်တို့ရပ်တည်လာတာပဲအဲထိုင်းနိုင်ငံနဲ့ဆက်ဆက်တာကသူတို့ဒီဟိုအတုံးကပဲရှိတာပဲကျွန်တော်တို့ဒီ community အဲ containment မလဲ China containment အဲတော့ communist containment ဆိုတဲ့အဲ policy ရကျွန်တော်တို့ဒီဥနုလာပြီးမှဖြစ်လာတဲ့ကိစ္စအဲ့ဒါကျွန်တော်တို့ဘာသာဖြစ်သုံးတယ်ပေါ့ဗျအဲ့တော့
လက်ရှိအဖြစ်ဆိုလို့ရှိရင်တော့မြန်မာပြည်ထဲမှာလည်းစစ်အစိုးရကသူ့ရဲ့လမ်းညွန်မြေပုံ9ချဲအတိုင်းဆက်သွားနေပြီးတော့မကြာခင်အတွင်းမှာပဲရှေ့နှစ်အတွင်းမှာပေါ့နော်ရွေးကောက်ပွဲကျင်းပဖို့လည်းစီစဉ်နေတယ်ဒီဟာရီနဲ့ပတ်သက်ပြီးတော့ဒီရွေးကောက်ပွဲမကျင်းပခင်မှာလက်လက်ကင်အဖွဲ့အစည်းတွေကိုတိုးချဲ့ပြီးတော့စီယုံသွားမယ်ဆိုတဲ့သတင်းတွေလည်းထွက်နေတယ်လက်တွေ့တကယ်လုံးမလုံးတော့ကျွန်တော်တို့မသိသေးဘူးပေါ့လေအဲ့ဒါရီနဲ့ပတ်သက်လို့ရောဆရာတို့အနေနဲ့ KNU အနေနဲ့ဘယ်လိုသဘောထားအမြင်ချမှတ်ထားကြလဲခင်ဗျကျွန်
တော်တို့ကတော့ဟုတ်အော် dialogue ပါလေ။ဒီညနေနေ့နဲ့ပြဿနာဖြစ်ရှင်းမယ်ဆိုတော့ကျွန်တော်တို့ကလည်း policy ရပါလေ။ဒါကျွန်တော်တို့တွေ့ဆုံဆွေးနွေးမယ်။နားဖောက်လမ်းမှမရအောင်တွန်းမယ်။သူကသူလမ်းပြမြေပုံကနခုရပါဗျာ။အဲသွားနေလဲဒါမှားနေလဲဆိုတဲ့အကြောင်းအဲ့လိုလမ်းမှမရအောင်ကျွန်တော်တို့စူးစမ်းတွန်းကြရမှာပဲ
။ဒီလမ်းမှမရအောင်စူးစမ်းပြီးတွန်းနေဆိုတဲ့နေရာမှာလက်ရှိအဖြစ် KNU ရဲ့အနေထားကဘလိုအခြေအနေရှိတယ်လဲခင်ဗျဒီလက်ရှိအခြေအနေအားဖြင့်ဆိုရင်ဒီနှစ်ပိုင်းတွင်မှာဝေဖန်သူတချို့ကတော့ KNU အင်အားကတော်တော်လေးဆုပ်ယုပ်လာတယ်ဆိုတဲ့သဘောကိုပြောနေကြပါတယ်အထူးသဖြင့်တချို့ဟို KNU ဘက်ကတပ်ဖွဲ့ဝင်တွေမြန်မာစစ်အစိုးရနဲ့ပူးပေါင်းသွားတာတွေပါတယ်ရှိနေတယ်ဆိုတော့ဒါရီနဲ့ပတ်သက်လို့ရော KNU ရဲ့ဒီနောက်ဆုံးရည်ရည်ချက်ကဘလိုရှိနေမှန်းလဲခင်ဗျအ
ဲ့ဒါကဒီအပြောဆိုတွေရောလောက်ရတဲ့ရောဒါတွေကကိုကျိုးရှာအချောင်းသမားတွေပေါ့just about the dot online တဲ့မှာရှိပါတယ်ဟိုမများပါဘူးအဲကျွန်တော်တို့ဟိုအင်အားတော့ဆက်ပြီးတော့ကျွန်တော်တို့ရပ်တည်နိုင်ပါတယ်ခေါင်းမုံရပ်တည်နိုင်တယ်အဲဒီကိုကျိုးရှာချောင်းသမားတွေကအဲနာဖာဟိုကြားကောင်းမဲ့ဒီသတင်းတွေရှာစစ်နေတာပါတယ်အဲနာဖာလည်းအဲ့ဒါကိုအဲ့ဒါကြောင့်ထိုးစစ်ထိုးလာနိုင်တယ်ဟောပေါ့ကျွန်တော်တို့ဒီစကားကောင်းအောင်မပြောတော့ဘူးပေါ့ဗျာအဲ့လိုဖြစ်ချင်လားဖြစ်လာနိုင်တယ်လာလာဒါမျိုးကျွန်တော်တို့ကတော့ဒေါ်လာရေးမူရလမ်းမှာမရက်တည်ပြီးတော့နာဖ နဲ့ဆွေးနွေးသွားမယ်ဆိုတာကျွန်တော်ပြောလိုပါတယ်။ကျွန်တော်စောဘဝကြီးမှုအတိုင်းကျွန်တော်ဆက်လက်ပြီးတော့တိုက်ပွဲဝင်လို့ရတယ်။အဲသူကစီယုံမဲ့တာပြောတာဟုတ်။ဒါစီယုံမဲ့ဆိုတဲ့အတိတ်ကသူ့ဘက်ပါအောင်ပေါ့။ဟုတ်လား။ကျွန်တော်တို့လည်းကျွန်တော်တို့ပဲပါအောင်ဒါဟိုအမှန်တရားပဲရက်တီလောင်ဒါကျွန်တော်တို့ကြိုးစားကြအောင်ပေါ့။
ဟုတ်ကဲ့အဲ့ဆိုရင်ဒီနေဆက်ဒေတာ KNU ထိန်းချုပ်နယ်မြေတွေမှာရှိနေတဲ့ကြေးရွာသူကြေးရွာသားတွေကိစ္စနောက်ပြီးတော့ဒီထိုင်းနယ်ဆက်ဘက်ကိုထွက်ပြေးလာနေရတဲ့အဲကရင်ဒုက္ခတွေတွေကိစ္စနဲ့ပတ်သက်လို့ရော KNU အနေနဲ့ဗာရီမြန်းဆက်ပြီးတော့ဆောင်ရွက်သွားမယ်ကိုမူဝါဒချထားလဲခင်ဗျာ
အဲအဲ့ဒါတွေကတော့ဟိုကျွန်တော်တို့ဆွေးနွေးတဲ့ဆွေးနွေးမှာပဲဘာလို့လဲဆိုတော့ဒီဒီဘက်ကိုထွက်ပြေးလာတာဆိုတော့နိုင်ငံရေးရနှင်းပမှုတွေရှိတယ်နောက်ပြီးတော့လူမျိုးရေးရကျွန်တော်တို့ညှင်းပန်းတယ်ဟလာနှိပ်စက်တယ်အဲ့ဒါတွေကြောင့်ကျွန်တော်ထွက်ပြေးလာတယ်ဒါတွေကပြန်ပြီးတော့အကယ်၍နေညာသွားတယ်ဆိုရင်ကျွန်တော်တို့ကိုရပြန်ပြီးတော့ဒီစေလောက်ကန်စားတော့နိုင်ရဲ့အတွက်အဲ့ဒါလည်းကျွန်တော်တို့စဉ်းစားရပါတယ
် KNU ကရင်အမျိုးသားအစည်းအရုံးဒုတိယဥက္ကဋ္ဌဒေးဗစ်တာကဘောကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထောက်ပါခင်ဗျာ